တွေးသူငယ်စီစဉ်ကကျူးဇူးပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ Burma Campaign UK လို့ခေါ်တဲ့ပြည်ထောင်စုခြေစိုက်မြမအရေးဆောင်ရွက်မှုအဖွဲ့မှတက်တက်ကြွကြွဆောင်ရွက်နေတဲ့ကရင်တိုင်းရင်းသူမဇူရာဖန်ရဲ့အတွေ့အမြင်တွေကိုနားဆင်ရပါပါမဇူရာဖန်ဟာ2008ခုနှစ်နှစ်စမ်းပိုင်းကမတမာသူတွေရဲ့လှုပ်ကြံမှုကြောင့်ကျဆင်းသွားခဲ့ရတဲ့ကရင်အမျိုးသားတော်လှန်ရေးကောင်းဆောင်သူဖြစ်သူဖရိုမန်းရှာရဲ့တာသမီ၄ဦးထက်ကတတိယမြောက်ဖြစ်ပါတယ်မဇူရာဖန်ဟာမြမအရေးလှုပ်ရှားဆောင်ရွက်သူတဦးဖြစ်တာမကနိုင်ငံတကာစာဖတ်ပရိသတ်အတွက်သူမရဲ့ဘဝဖြတ်တန်းမှုအတွေ့အကြုံတွေကိုအင်္ဂလိပ်ဘာသာနဲ့ရေးသားထုတ်ဝေတဲ့ Little Daughter သမီးလေးဆိုတဲ့စာအုပ်ရေးသားသူစာရေးဆရာတူလည်းဖြစ်ပါတယ်မြန်မာနိုင်ငံအရှေ့ကျန်းကကရင်ပြည်နယ်မှာစစ်စိုးရတက်တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ကရင်တိုင်းရင်းသားရွာသူရွာသားတွေဟာလွတ်ရာကျွတ်ရာတော်ရဲတောင်တွေကိုထွက်ပြေးတိမ်းရှောင်နေကြရအိနေချင်းထိုင်းနိုင်ငံကနေဆက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာနှစ်ပေါင်းများစွာရှိနေပါပြီအခုဆိုရင်ထိုင်းနိုင်ငံကဒုက္ခသည်စခန်းအသီးသီးမှာခိုးလုံနေကြရတဲ့ကရင်ဒုက္ခသည်တသိန်းကျော်လောက်ရှိတဲ့အပြင်နေဆက်ဒေသကတော်ရဲတောင်တွေမှာပုံအောင်နေကြရတဲ့ IDP လို့ခေါ်တဲ့အိုမဲအိမဲဒုက္ခသည်တွေလည်းအမြောက်များရှိနေပါတယ် KNU ခွဲထွက် DKB တပ်တွေနဲ့မြန်မာစစ်အစိုးရတပ်တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဇွန်လတလတည်းမှာတင်ထိုင်းနယ်စပ်ကိုထွက်ပြေးသွားခဲ့ကြရတဲ့ကရင်ဒုက္ခသည်4000ကျော်လောက်ရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေရဲ့စည်းနေအရသိရပါတယ်ဒီကနေ့ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေလိုပဲမဇူရာဖန်ဟာလည်းလွန်ခဲ့တဲ့10နှစ်လောက်ကထွက်ပြေးနေခဲ့ရတဲ့စီပြေးဒုက္ခတဲ့မိသားစုတွေထက်ကကလင်းငယ်တူဖြစ်ခဲ့ပါတယ်
။ကျမ14နှစ်အရွယ်ပေါ့နော်။အဲ့ဒါကျမကမှ deploy ရမှာကြည်လာတာဖြစ်ပါရဲ့။စစ်အစိုးရပေါ့နော်။သူတို့ကရင်တွေကိုလာပြီးတော့တိုက်ခိုက်တဲ့အချိန်မှာသူတို့ကလက်နဲ့ကြီးလဲသုံးရဲအဲ့ဒီမှာဘလင်ဂျန်ကပုံကျဲနေတဲ့အချိန်မှာကျမတို့ကဟိုနေအောက်မှာပုံအောင်ပြီးတော့နေရတဲ့တမ်းနဲ့အဲ့ဒီမှာကျမတို့မခံနိုင်ဘူး။အဲ့ဒါနဲ့တောထဲမှာထွက်ပြေးရတယ်။တောထဲမှာထွက်ပြေးပြီးတော့ဒုက္ခသည်စခန်းမှာကြီးပါတယ်။မရမို့ဒုက္ခသည်စခန်းမှာတင်းနဲ့နေခဲ့ပူတယ်အဲ့ဒီမှာဒီတော့ကျမတို့ကရင်ပြည်နယ်ဒုပလာယာခရိုင်မှာကျမတို့ပြန်ကြည့်တော့ရွှေကျောင်းလေဒီမှာအဲ့ဒီမှာတင်းနဲ့နေပြီးတော့ကရင်အမျိုးသားနေမှာပဲ February 17ရက်နေ့မှာစေစိုးရစေသားတို့ကကျမတို့ရာကိုဒုတိယချိန်လာပြီးတော့တိုက်ခိုက်ပါတယ်အဲ့ဒီမှာကသူတို့လက်နဲ့ကြီးတွေပုံပြီးတော့တိုက်ခိုက်နေတယ်အဲ့ဒါကျမတို့တစ်ခါပြန်ပြီးတော့ထွက်ပြေးရတယ်ထွက်ပြေးတော့ထိုင်းနိုင်ငံမှာရောက်တော့ကျမတို့အခုနှုတ်ဖို့ဒုက္ခသည်စခန်းမှာပေါ့နော်အဲ့ဒီမှာကျမနေခဲ့ရတယ
်မဇူရာဖန်ဟာဒုက္ခသည်စခန်းမှာအခက်အခဲဒုက္ခအမျိုးမျိုးကြာကပညာကိုကြိုးစားရှာဖွေစီးပူးခဲ့ပါတယ်ထူးချွန်မှုကြောင့်မဲလာဒုက္ခသည်စခန်းကနေပညာသင်စုရရှိပြီးဘန်ကောက်မြို့မှာဆက်လက်ပညာစီးပူးခဲ့ပါတယ်။အခုဆိုရင်မဇူရာဖန်ဟာပြည်ထောင်နိုင်ငံက East Anglia တက္ကသိုလ်မှနိုင်ငံရေးနဲ့ဖွံ့ဖြိုးရေးပါတာမဟာဘွဲ့ညွန်တင်နန်းတက်ရောက်နေပြီးတစ်ဖက်ကလည်းမြန်မာဒီမိုကရေစီရဲ့အတွက်တက်တက်ကြွကြွလှုပ်ရှားဆောင်ရွက်နေပါတယ်။ခင်မီတိုးတက်တဲ့အမြင်ရှိတဲ့ကရင်တိုင်းရင်းသားတော်လှန်ရေးကောင်းဆောင်တဦးရဲ့ရင်သွေးပြီးပြီးဖခင်ရဲ့လက်ညှိုးမှုတွေနဲ့အတူမဇူရာဖန်ရဲ့နိုင်ငံရေးအတွေ့အမြင်တွေဟာဘဝဖြတ်သက်မှုအတွေ့အကြုံတွေနဲ့ပေါင်းစပ်ပြီးငယ်စဉ်ကတည်းကရှင်သန်ရင့်ကျက်လာခဲ့တာပါ။
ကျမဖေဘဒုမန်ရှာကတော့သူကကျမဖေလက်ဖြစ်တယ်ကျမရဲ့သူရဲ့ကောင်းတယောက်လက်ဖြစ်တယ်ကျမရဲ့ကောင်းဆောင်တယောက်လက်ဖြစ်ခဲ့ပါတယ်အဓိကတော့သူကသူ့လူမျိုးတွေကိုအယံချစ်တာပြီးတော့မြန်မာပြည်မှာရှိတဲ့ပြည်သူလူထုအားလုံးကိုလည်းသူချစ်တယ်သူက Federal ကျေးဇူးတော်တစ်ခုထူထောင်နိုင်ဖို့သူကကြိုးစားလာခဲ့တယ်သူအဓိကအရေးချက်ကတော့မြန်မာပြည်မှာရှိတဲ့ပြည်သူလူထုတွေအားလုံးလူမျိုးမရွေးပါကမရွေးပေါ့နော်ကိရင်ရောသမားရောချင်းရှာအကုန်လုံးပေါ့နော်သူတို့အတူတူနေထိုင်နိုင်အောင်နိုင်ငံတကာငါကိုထူထောင်နိုင်ဖို့သူကကြိုးစားခဲ့တယ်ပြီးတော့ဒီဆက်ထဲမှာပဲသာသမီတွေကိုလည်းသူအမြဲတမ်းပဲပြောပါတယ်ကျမဆိုရင်သူပြောတယ်ကျမတို့လူချင်းနဲ့လှုပ်လှိုက်ရေးရကျမတို့ကြိုးစားပြီးတော့လှုပ်မှဖြစ်မယ်တဲ့ကျမတို့ကိုအလကားလက်ပေးနိုင်မှာမဟုတ်ဘူးတဲ့ကျမတို့ကိုယ်တိုင်လှုပ်ယူရမယ်တဲ့အဲ့ဒါတော့ကျမအခုတစ်ချက်ညောင်းနေပြီပါ
မဇူရာဖန်ဟာမြန်မာပြည်ကတရင်ကောင်းတွေကြားဖို့တိုင်းရင်းသားဒေသတွေမှာအခြေအနေတွေကောင်းမွန်လာဖို့အမြင်မျှော်လင့်နေပေမဲ့မကြသေးခင်ကကြားလိုက်ရတဲ့တရင်တစ်ခုကြောင့်အင်မတန်စိတ်ထိခိုက်ခဲ့ရပါတယ်လေ
ပြီးခဲ့တဲ့ဂျုံမှာပေါ့နော်ခရင်ပြည်နယ်မှာခရိုင်မှာ အမျိုးသမီးနဲ့ရောက်ဆက်တော်တဲ့အရွယ်ပဲနာဖာနဲ့ဒီကေဘီပူပေါင်းပြီးတော့ထိုးစစ်လောက်တဲ့အချိန်မှာဒီနာဖာစစ်သားတို့ပေါ့နော်ကရင်အမျိုးသမီးနဲ့ရောက်ကိုသူတို့မတိုင်းချင်းပြီးတော့နှစ်ယောက်စလုံးကိုသူတို့စတ်သွားပါလေအဲ့မှာဒီမှာအင်မတန်ကိုစိတ်ချခိုက်ပါလေအဲ့လိုမျိုးကြားရတာအဲ့ဒါကြောင့်ဒီလိုမျိုးဆိုးရတဲ့အကျိုးမူတွေအဲ့ဒါအမျိုးဆုံးရဆိုင်ဖို့ကျမတို့နိုင်ငံမှာလိုအပ်နေပါတယ်
မြန်မာပြည်ဟာ1962ခုနှစ်ကစလို့စစ်အစိုးရအဆက်ဆက်အုပ်ချုပ်လာခဲ့တဲ့နှစ်ပေါင်း50နီးပါးကာလအတွင်းမှာကမ္ဘာအဆင့်ရဲ့အမွဲတည်ဆုံနိုင်ငံတစ်ခုအဖြစ်သတ်မှတ်ခံခဲ့ရပါတယ်။ကမ္ဘာပေါ်မှာလူ့အခွင့်အရေးချိုးဖောက်မှုအများဆုံးဖိနှိပ်မှုအပြင်းထန်ဆုံးတရားဥပဒေနဲ့ဒီမိုကရေစီကင်းမဲ့တဲ့နိုင်ငံတစ်ခုလို့သတ်မှတ်ခံခဲ့ရပါတယ်။ဒီလိုမြန်မာနိုင်ငံရဲ့ပညာရေးစီးပွားရေးကျန်းမာရေးနိုင်ငံရေးစတဲ့အခြေအနေရရဟာကမ္ဘာအလယ်မှာအဖက်ဖက်ကစိုးဝါးနှိမ့်ချနေရတာပါကြောင့်ပါလေ။ဒီအတွက်လက်တလုံးမှာဘာတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပါသလဲ
။စမမီယာကတော့ဆေးအစိုးရကြောင့်ဖြစ်ပါတယ်ဒီလိုမျိုးဆိုးဝါးတဲ့ခြင်းနဲ့ဖြစ်လောက်အောင်ဆေးအစိုးရကဖန်တီးထားလို့ဖြစ်ပါတယ်။အဲ့ဒါကြောင့်ဒီဆေးအစိုးရကိုကြောင်းလဲအောင်ဘယ်လိုလုပ်ရမလဲဆိုတာစဉ်းစားဖို့လိုနေတယ်။အဲ့ဒီဒီဆက်ထက်မှာပဲအခုကျွန်တော်တို့တရားစလောက်တော့ဒီမိုကရေစီအင်အားစုတွေရောပြီးတော့တန်ရင်းသားအင်အားစုတွေရောသူတို့ကြောင်းလဲမှုတွေလိုနေတယ်သူတို့ကြိုးစားနေတယ်ဒါမဲ့ဆေးအစိုးရခက်ကသူတို့တစ်ဖက်တည်းပဲသူတို့လမ်းသူတို့ဆက်သွားနေတယ်စီအနာရှင်တင်းရဲ့အတွက်ပဲသူတို့လှုပ်ဆောင်နေတယ်အဲ့ဒါကြောင့်ကျမတို့မြန်မာပြည်အခြေအနေကိုပြောင်းလဲနိုင်ဖို့အတွက်ကျမတို့ပြည်တွင်းထက်ကပြည်သူလူထုတွေရဲ့ပိုင်ဝင်မှုနဲ့လက်ဆက်ပြီးတော့ပြည်ပမှာရှိတဲ့မြန်မာပြည်သူလူထုတွေပေါ့နော်တိုင်သာဘောင်းဆောင်ပြီးတော့နိုင်ငံတကာ pressure လဲကျမတို့လိုလားနေပါလားဖိအားပေးမှုတွေပေးတဲ့အချိန်မှာဖေးဆိုရောက်ကိုတကယ်ကိုထိရောက်မယ်ဖိအားပေးမှုတွေပေးရမယ်
နောက်ဆုံးအနေနဲ့တင်ပြကျင်တာကတော့မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေကိုမဆူရဖန်းအနေနဲ့အနာဂတ်မှာဘယ်လိုမြင်တွေ့ကျင်သလဲဆိုတာပါပဲ
။ကျွန်မအကြီးအကဲမြင်ကျင်တာကတော့ကျွန်မတို့မြန်မာပြည်ထမပြည်သူလူထုတွေအားလုံးလူမျိုးမျိုးရေးဘာသာမျိုးရေးအမျိုးသမီးလားအမျိုးသားလားကလေးငယ်လားလူကြီးလားအဲ့လိုမျိုးမျိုးရေးတဲ့အတူတူစုစုစည်းစည်းနဲ့ညီညီညွတ်ညွတ်နဲ့ပျော်ပျော်ရွှင်ရွှင်နေနိုင်အောင်ဒါကြည့်လို့ဆိုတော့ကျမအခု UK နိုင်ငံမှာအင်္ဂလန်မှာနေတဲ့အချိန်မှာကျမကသူတို့ရဲ့ system ကိုလေ့လာဖို့ရယ်သူတို့ရဲ့ democracy system ပေါ့နော်သူတို့မှာပါလီမန်တွေရှိတယ်အစိုးရတွေရှိတယ်ပြီးတော့ပြည်သူလူထုတွေလည်းသူတို့ခန္ဓာနဲ့သူတို့လုံဆောင်နေတယ်မြန်မာပြည်မှာလည်းကျမအဲ့လိုပဲဖြည့်စင်ချင်တယ်ကလေးတွေသူတို့ဖြားနေတဲ့အချိန်မှာဆိုရင်သူတို့ဈေးရောင်းမှာသွားနိုင်ဖို့ပြီးတော့ဈေးကုသခွင့်ရှိနိုင်ဖို့ပေါ့နော်ဒီတော့အလုံးသမားတို့လည်းသူတို့အလုံးထက်မှာနေတိုင်းသွားပြီးတော့သူတို့ကြိုးကြောပါပါလုံနိုင်ဖို့ပြီးတော့တောင်ရလည်းသမားတို့လည်းသူတို့တောင်ရထက်မှာလည်းလုံနေတဲ့အချိန်မှာလည်းစစ်သားတွေလာပြီးတော့သူတို့ကိုဖိခါတာတွေမရှိတော့ဘူးအဲ့လိုမျိုးကျမမြင်ချင်ပါတယ
်ဒီနေ့နိုင်ငံအခြေစိုက်မြမအကြီးလှုပ်ရှားဆောင်ရွက်မှုအဖွဲ့ကမဇူရာဖန်ရဲ့တွေ့မြင်ချက်ကိုကောက်နှုတ်တင်ဆက်ရင်းအခုတစ်ပတ်သူတွေးသူမြင်စီစဉ်လို့ဒီမှာပဲပြန်လာလိုက်ပါစေ။နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ပါတယ်ခင်ဗျာ။